ကင်းရင်မျိုးသားလက်နက်ကင်တော်လိုင်းရေးတက်ဖွဲ့၄ဖွဲ့တန်လေပေါင်းစီပြီးခေါ်သူလေးတက်မတော်ဖွဲ့စည်းလိုက်တာဖြစ်ကြောင်းကင်းရင်မျိုးသားလွတ်မြောက်ရေးတက်မတော် KNLA စီဦးစီးပထမတန်းဗိုလ်ချုပ်မဲအေးစင်က RFA ကိုအခုလိုပြောပါတယ
်ကျွန်တော် KNLA ကင်းရင်မျိုးသားစီရင်ရေးကွန်ရက်ကြီးရဲ့ဆန္ဒရေးညောင်းမှာကျွန်တော်တို့ကင်းရင်လက်နက်ကင်ဒီအားလုံးပြောက်ပြီးစီစည်းဖို့ပြန်လဲပေါင်းစည်းဖို့ကိုလည်းသဘောထားဆုံးချက်ရှိအဲ့ဒီအပေါ်ကနေပြီးတော့ကျွန်တော်နောက်ဆုံးဗိုလ်ချုပ်ဘွဲ့ချုပ်ဟဲ့ဒီနိုင်ငံရေးကျွန်တော်နားလည်မှုရှိပြီးတော့ဗိုလ်ချုပ်ဘွဲ့ချုပ်ရဲ့စီစည်းပြီးတော့ပြန်လဲပေါင်းစည်းပြီးတော့ပြန်လဲတည်ဆောက်လိုက်တာပေါ့အဲ့ဒါ GNL ရဲ့ TNGO ရဲ့ GKG ရဲ့ပြီးတော့ GNLAPC ပေါ့လေးချုပ်ကလည်းပေါင်းစည်းပြီးတော့ GEF ပေါ့ကော်စီလေးအန်ဖုတ်ဆက်ပေါ့အဲ့လိုကြောင်တော့တည်ဆောက်လိုက်တယ်
တတိုင်းပြည်တို့အပြစ်ခတ်ရစဲရီရှင်မတိုးနောက်မဆုဖြစ်နေတဲ့ချိန်ထဲမှာကင်းပြည်နယ်မွန်ပြည်နယ်တွေမှာကင်းလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတပ်တွေတိုက်ပွဲတွေဖြစ်ပွားနေသလိုရှမ်းလက်နက်ကင်အဖွဲ့ပလောင်လက်နက်ကင်အဖွဲ့ကချင်လက်နက်ကင်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေမကြာခဏဆူသလိုဖြစ်ပွားနေပါတယ်အလားတူကင်းမျိုးသားလူမျိုးရေးတပ်မတော် KNL လက်အောက်ခံတပ်မနှစ်နဲ့တပ်မငါတပ်မခုနှစ်ဒေသတွေမှာလည်းအစိုးရတပ်တွေစီရေးပြင်ဆင်မှုတွေရှိနေတဲ့အတွက်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရကြားယုံကြည်မှုထိခိုက်လာကြောင်းနဲ့ကင်းလက်နက်ကင်တော်လိုင်းတပ်ဖွဲ့၄ဖွဲ့ပြန်လည်ပေါင်းစည်းတဲ့ရွေချက်ကိုလည်း KNL စီဦးစီးပထမတန်းဗိုလ်ချုပ်မဲအေးစင်ကအခုလိုပြောပါတယ်
ဒီကြတဲ့ဖိခါညာစီကိုဒီနေ့ဒီကအစ်ကြီးကပြလုံနိုင်ကိုကျူးပါပြီးတဲ့ကာလမှာအဲတတကကြီးလှုပ်ရှားမှုကြတယ်ပြောမှဆိုတော့ယုံကြည်မှုနဲ့တော့ဖိခိုက်လာတာစဉ်းစားမှာဖြစ်တယ်။သီးသံတဲ့တင်းကြီးတင်းကြီးရဲ့လက်ကျွေးပြီးတော့လှုပ်ရှားမယ်ဆိုတော့ကျွန်တော်တို့ယုံကြည်တာတော့ငြင်းချဲ့ရလည်းမဖြစ်ခိုက်ဘူး။ကျွန်တော်တို့တင်းရညိုးတာလည်းမဖြစ်ပြုံးဘူး။ကိုကိုညိုးတာကြာကပြန်နိုင်တယ်။အဲ့ဒီချင်းမျိုးကိုဒီကြီးအစီအစဉ်နဲ့အဲ့ဒီလိုဟုတ်တ
ယ်။အပြစ်ခက်ရစေးသဘောတူညီမှုရထားတဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေပေါ်အစိုးရတက်ကကြီးနိုင်ငင်းချင်းဆက်ဆံလာတဲ့အတွက်တိုက်ပွဲတွေဖြစ်လာကြောင်းနဲ့ပြည်တွင်းပြည်ပကင်းလူမျိုးတွေရဲ့တောင်းဆိုမှုကိုကင်းလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေပြင်ဆင်မှုနဲ့ပြန်လည်ပေါင်းစည်းကကော်တူလေးတပ်မတော်ကိုဖွဲ့စည်းကြောင်းထုတ်ပြန်ခဲ့တာလို့ DKB ကလိုထူပေါ်စစ်အခြေချဗျူဟာမှုဘုံမူကြီးစောစန်းအောင်ကအခုလိုပြောပါတယ်
အဲ့နော်အမျိုးသားတွေတွေ့နေလို့ပြည်သူတွေတကယ်လို့ဆိုလို့ဆိုစီရင်တို့တခုတော့ကရင်တပ်ဖွဲ့ကိုဖက်ပါဆိုပြည်သူတွေကအဲ့လိုကျွန်တော်တို့တောင်းဆိုလာကြ။ဟိုတကယ်တော့လူအပ်နေတဲ့အချိန်မှမူတည်ပြီးတော့ဟိုအချိန်ယူပြီးတော့ဒါလို့ဖိလို့ထိုက်ပြီးဆိုပြီးတော့ပြင်ဆင်မှုနဲ့ထုတ်ပြန်ခြင်းကအစီအစီရောက်လာတယ်ဗျ။
လက်ရှိရတားအစုရဲ့လက်ထက်၃နှစ်ကျော်ကာလအတွင်းမှာတနင်္ဂနွေအပြစ်ခတ်ရစေးရေးနဲ့ငင်းညာရေးကိုအကောင့်တွေပေါ်ပြီးဖယ်ရယ်ပြည်ဆောင်မှုစနစ်တည်ဆောက်မယ်လို့ပြောနေပေမဲ့တကယ်တဲ့အပြစ်ခတ်ရစေးပြီးငင်းညာရေးလုပ်နေတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေပေါ်တကယ်လက်တွေမှာအစိုးရစစ်တပ်ကဖိနှိပ်ဆက်ဆံအချက်ကင်ဖမ်းဆီးပြီးစစ်ခင်းနာမျိုးတွေလုပ်နေဦးမယ်ဆိုရင်ပြည်တွင်းဒေသအနှံ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဦးမှာဖြစ်တယ်လို့ဗိုလ်မှူးကြီးစောစောင်းအောင်ကဆက်ပြောပါတယ်ကင်းအမျိုးသားလက်နက်ကင်တော်လိုင်းအဖွဲ့၄ဖွဲ့ပြန်လည်ပေါင်းစည်းပြီးကော်တူးလီတက်မတော်ဖြစ်ပေါင်းစည်းလိုက်တာနဲ့ပတ်သက်လို့ KNU KNL ညီငယ်ကောင်စီကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကင်းမျိုးသားလက်နက်ကင်တော်လိုင်းအဖွဲ့၄ဖွဲ့ပြန်လည်ပေါင်းစည်းပြီးကော်တူးလီတက်မတော်အဖြစ်ပေါင်းစည်းလိုက်တဲ့ထုတ်ပြန်ချက်မှာအချက်၉ချက်ပါဝင်ပြီးအစိုးရနဲ့အပြစ်ခတ်ရစေးရေးလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကင်တော်လိုင်းအဖွဲ့စည်းတွေကိုအစိုးရစစ်တပ်ကအချက်ကင်လက်နက်သိမ်းအကြောင်းရှာတိုက်ခိုက်တိုင်းသားလက်နက်ကင်ရဲဘော်တွေနဲ့အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးတာတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့ကြောင်းနဲ့ကင်းပြည်နယ်၊မွန်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာအစိုးရတပ်တွေစစ်ရှိန်မြင့်တိုက်ခိုက်လာတဲ့အတွက်တနင်္ဂနွေလုံးအပြစ်ခတ်ရစေးရင်းနဲ့ငင်းငယ်ကြီးလုပ်ငန်းရှင်တွေအပေါ်စိုးရင်ပူပန်ရပြီးအဖိနှိတ်ခံပြည်သူလူထုကိုအကာအကွယ်ပေးဖို့ကင်းရဲ့လက်နက်ကန်တော်လိုင်းတပ်ဖွဲ့၄ဖွဲ့ပြန်လည်ပေါင်းစည်းတာဖြစ်တယ်လို့ဖော်ပြထားကြပါခင်ဗျာ။